တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့တင်းမာမှုတွေပြည့်ရော့အောင်ဓာတ်မလိုက်ပဲတမတမတ်ချာချာညှိနှိုင်းပေးလိုတယ်လို့တရုတ်နိုင်ငံတော်အတိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဝမ်ယီကတင်းငွေနေမှာသတင်းတောက်တွေကိုပြောပါတယ
်
မြန်မာနိုင်ငံဟာအာဆီယံဖွဲ့ဝင်တဲ့နိုင်ငံဖြစ်ပြီးအာဆီယံရဲ့တခြားနိုင်ငံအရေးဝင်မဆက်တဲ့မူဝါဒကိုတရုတ်ကထောက်ခံတယ်လို့မြန်မာပြည်သူရဲ့ဆန္ဒနဲ့အချုပ်ချာအာဏာကိုလေးစားကြောင်းနဲ့တရုတ်အနေနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်သွယ်ပြောကြားဖို့အသင့်ရှိပြီးမြန်မာနိုင်ငံလက်ရှိအခြေအနေတင်းမာမှုရောပါစေဖို့အပြုသဘောဆောင်တဲ့ကဏ္ဍကပါဝင်မှုအသင့်ရှိတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာပြည်ရဲ့နာစစ်တပ်အာဏာသိမ်းတာမျိုးကိုတရုတ်အနေနဲ့လုံးဝမြင်တွေ့လို့တာမဟုတ်ကြောင်းတရုတ်အစိုးရကပြောကြားခဲ့တယ်လို့ဒီလိုအာဏာသိမ်းမှုမှာတရုတ်အစိုးရရဲ့ပါဝင်ပတ်သက်မှုရှိနေတယ်ဆိုတော့မီဒီယာတွေမှာဖော်ပြနေတာတွေလည်းမဟုတ်မှန်ကြောင်းညွှန်ဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးအရတားခေါင်းဆောင်ဒေါ်ဆန်းစုကြည်ပါဝင်ကောင်းဆောင်တွေကိုဖမ်းဆီးထားတာအ мян ပြန်လွှတ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်ကိုတော့တရုတ်ကသဘောတူခဲ့တာပါဒါပေမဲ့မြန်မာနိုင်ငံမှာဘယ်လိုအပြောင်းလဲတွေပဲဖြစ်ဖြစ်တရုတ်မြန်မာဆက်ဆံရေးကတော့ပြောင်းလဲမှာမဟုတ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်